အစိုးရရဲ့ဆုံးဖြတ်ချက်တွေဟာလူတိုင်းရဲ့ဘဝကိုလွှမ်းမိုးမှုရှိတာကြောင့်မိမိတို့ရဲ့အခွင့်အရေးအတွက်လူတိုင်းတာဝန်တည်းအနေနဲ့ရွေးကောက်ပွဲမှာတက်တက်ကြွကြွမဲပေးဆုံးဖြတ်ဖို့လိုတယ်လို့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကကြားပြင်းနယ်လိုက်ကော်မြို့မှာမနေ့ညပိုင်းကပြောဆိုသွားပါတယ်။အပြည့်စုံကတော့ကိုညံဝင်းအောင်ကပြောပြမှာပါရှင
်။ကိုလိုချင်တဲ့အစိုးရမျိုးပေါ်ပေါက်လာဖို့ဆိုရင်ပြည်သူတွေမှာအခွင့်အရေးရှိတယ်လို့တာဝန်လည်းရှိတယ်လို့လိုက်ကော်မြို့ဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကပြောသွားခဲ့တာပါ
ကိုဘုတံပူထားလေးစားပြီးနာဂာမဲ့စနစ်အရာဒါကိုယ်စလဲတွေကိုရွေးချယ်ရမှာဖြစ်ပါတယ်ကိုဘုမနာဂာမဲ့သူတွေကိုဘုအာနာရှင်လိုအုပ်ချုပ်မဲ့လူတွေသုံးဖို့တဲ့အစိုးရဆိုလို့ရှိရင်ပြည်သူလူထုရဲ့အခွင့်အရေးတွေကိုလေးစားမှလည်းမဟုတ်ဘူးနောက်ဆုံးကြတော့ပြည်သူတွေဟာအဖိနှိတ်ခါဘဝကိုရောက်သွားမှာပါပဲဒါကြောင့်ကိုလိုချင်တဲ့အစိုးရမျိုးပေါ်ပေါက်လာအောင်လို့လုပ်ဖို့ဟာအခွင့်အရေးရှိတယ်လို့တာဝန်လည်းဖြစ်ပါတယ်။ကိုယ်ကတာဝန်မကျေလို့ကိုယ့်အခွင့်အရေးတွေဆုံးရှုံးသွားလို့ရှိရင်တော့ဒါကိုယ့်ရဲ့အပြည့်အစုံပဲသတ်မှာမှာပါ။ဒါကြောင့်ကျမတို့ပြည်သူလူထုဟာရွေးကောက်ပွဲတွေထဲမှာတက်တက်ကြွကြွပါဝင်ဖို့အင်တာမအရေးကြီးပါတယ်။မဖြစ်လို့လဲဆိုတော့အစိုးရတွေရဲ့ဆုံးဖြတ်ချက်တွေဟာကြိုက်ဖြစ်စေမကြိုက်ဖြစ်စေလူတိုင်းလူတိုင်းရဲ့ဘဝပေါ်မှာစွမ်းမုံဖို့ရှိတယ်။
ခုလိုဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်ဟာတိုင်းရင်းသားတွေရဲ့မဲပေးလူစိတ်ကိုပိုပြီးမြင့်တင်ပေးရရောက်တယ်လို့ကရင်ပြည်လူငယ်တမကခေါင်းဆောင်တူဖြစ်တဲ့ကိုကျော်ထင်အောင်ကသုံးသပ်ပါတယ်
။တိုင်းရင်းသားဒေသတွေမှာအာနေနေတဲ့ရုပ်ောက်ပွဲဆိုင်ရာအသိပညာပေးမှုပုံစံမျိုးကိုဒါမျက်စိဖွင့်ပေးလာတာဖြစ်တဲ့အတွက်ကြောင့်မလို့ကိုကျွန်တော်တို့ဒေသရဲ့မဲပေးလူစိတ်ကိုပို့မှုပြီးတော့မှကိုမြင့်မားလာစေတယ်လို့ဆောက်မှုတရားအနေနဲ့ကိုလက်ခံပါတယ်ကျွန်တော်တို့ဒေတာရဲ့လက်ရှိဖြစ်ပေါ်နေတဲ့အနေအထားတရက်ကိုတော့ကြည်ကြည်လည်လည်ဒါဖြည့်ချင်းပေးနိုင်မယ်အစိုးရတရားအနေနဲ့လုံဆော်ပြီးတော့မှပြောသွားတယ်ဆိုတော့ညာလေ2008ဖွဲ့စည်းပုံအစီအခံဥပဒေတရားအရာကတော့တောင်ဆန်းစုကြည်ကိုယ်တိုင်ဝန်ခံသွားတာကတော့ဒီတရားရာခိုင်နှုန်းလုံးနိုင်မှာ85ရာခိုင်နှုန်းဖြစ်တဲ့အတွက်ကြောင့်မလို့အစိုးရဖွင့်လာနိုင်တော့မှဒီဖွဲ့စည်းပုံပြင်ရအောင်မယ်ဆိုတဲ့အနေထားတရားရာဖွဲ့စည်းပုံကိုတော့တော်တော်တွင်တော်ပြင်ပါလုပ်ကိုင်ဆောင်ရွက်သွားမယ်ဆိုရင်တော့ကျွန်တော်တို့တိုင်းသားအများစုလိုလားတဲ့တကယ်စစ်မှန်သောဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတရားပေါ်ပေါက်လာနိုင်မယ်လို့ပဲမျှော်လင့်ပါတယ်ခင်ဗျာ
နိုင်ငံရဲ့အပြောင်းအလဲနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ပြည်သူလူထုရဲ့အင်အားကအဓိကကျတယ်လို့ဒေါအောင်ဆန်းစုကြည်ကလွိုက်ကော်မှာပြောဆိုသွားပါတယ
်နိုင်ငံတကာကအောင်မြင်ဖို့နိုင်ငံတကာတိုးတက်ဖို့ဆိုတာပြည်သူ့ရဲ့အင်အားအင်တာမှလိုပါတယ်ပြည်သူ့အင်အားမပါတဲ့နဲ့နိုင်ငံကမှမတိုးတက်နိုင်ပါဘူးကျမတို့ကဘာတော်မှကိုလက်ကြည့်လိုက်ပါတိုးတက်တဲ့နိုင်ငံတွေဆိုတာဟာပြည်သူ့ကိုအခြေခံတဲ့ဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့နိုင်ငံတွေဖြစ်ပါတယ်မတိုးတက်ဆုံးနိုင်ငံတွေဟာပြည်သူ့ကိုအလေးမထားတောင်ပေါ်မှထားတဲ့အနာရှင်စနစ်ကကျွမ်းမိုးတဲ့နိုင်ငံလေးဖြစ်ပါတယ်။ဒီလိုကြားပြည်နယ်လိုနေရာမျိုးမှာတောင်မှနိုင်ငံခြားမှာသွားပြီးတော့ဝန်သာအတွက်ရှာနေရတဲ့လူငယ်တွေအင်တာမများပါတယ်။ဒါကိုယ်နိုင်ငံမှာကိုယ့်ရဲ့ပြည်သူလူထုအတွက်ဖူလုံအောင်မလုပ်ပေးနိုင်လို့ဖြစ်ရတဲ့ကိစ္စပါ
။ပင်လုံစိတ်တတ်အခြေခံသဘောအရတိုင်းရင်းသားတွေအားလုံးပူးပေါင်းဆောင်ရွက်မှသာနိုင်ငံရဲ့ကိစ္စရပ်တွေကိုဖြေရှင်းနိုင်မယ်လို့ကြားပြည်နယ်မှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်။အားလုံးသိတဲ့အတိုင်းပဲကျမတို့လွတ်လပ်ရေးရဲ့အခြေခံအုတ်မြစ်မှာပင်လုံစိတ်ဓာတ်ဟာအင်မတန်မှအရေးပါပါတယ်။ပင်လုံစိတ်ဓာတ်ဆိုတာဟာကျမတို့တိုင်းသားများအားလုံးပူးပေါင်းဆောင်ရွက်ခြင်းအားဖြင့်သာကျမတို့နိုင်ငံအတွက်အဓိကကြတဲ့ကိစ္စတွေအောင်မြင်နိုင်မယ်ဆိုတဲ့ယုံကြည်မှုဖြစ်ပါတယ်။
တိုင်းသားဒေသတွေမှာ NLD ကအနိုင်ရလို့ရတယ်ဆိုပေမဲ့လက်တွေမှာတိုင်းသားတွေနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကကြားပြည်နယ်မှာပြောဆိုသွားပါတယ်ခင်ဗျာ